ခွေးတိုင်းမင်းမှုခရိုင်မှာရှိတဲ့စေတုတ္တရာမြို့ဟာရခိုင်ရိုးမအစကတောင်ကြားမြို့ဖြစ်ပြီးပကံခေကျန်စစ်သားမင်းရဲ့သားတော်ရာဇကူမာမင်းသား ED 1098ခုနှစ်ကတည်ထားတဲ့ရှေးအောင်မြို့ဖြစ်ပါတယ်။စေတုတ္တရာဟာမင်းအဆက်ဆက်ခေအဆက်ဆက်ရာဇုနှစ်တွေကြီးတည်ထောင်လာပြီးမှ2015မှာမဟာရေဘေးဒဏ်သင့်ရတဲ့မြို့ဖြစ်ပါတယ်။အရှိဘက်မှာဆလင်းမြို့နယ်ရှိပြီးအရှိတောင်ဘက်မှာပွင့်မြူတောင်ဘက်မှာငဖဲအနောက်ဘက်မှာရခိုင်ပြည်နယ်မင်းမြာအနောက်မြောက်မှာချင်းပြည်နယ်ကံပက်လက်နယ်မြောက်ဘက်မှာစောမြို့နယ်တို့ရှိပါတယ်။ချင်းတောင်နန်းကမြပြားခံလာတဲ့မုံချောင်းနဲ့ရခိုင်ရိုးမကစစည်းလာတဲ့စီမီချောင်းတို့ပေါင်းစုံရအတွင်းမှာလည်းမြို့ကတည်ရှိနေတာပါ။ပကံပြတ်သွားပြီမဲ့စစ်တုတ္တရာမြို့ကအေးချမ်းချမ်းရိုးရိုးရှင်းရှင်းနဲ့ရာစုနှစ်တွေကြီးတည်တက်လာတဲ့မြို့လည်းဖြစ်ပါတယ်။ချောင်းနှစ်သွယ်နဲ့နီးပေမဲ့ဒီနှစ်900ကျော်လုံးလုံးရေအလွန်မင်းကြီးမှခန္ဓာနဲ့နီးတဲ့အိမ်တချို့လောက်ပဲရေဝင်ခဲ့ဘူးတယ်လို့ဆိုပါတယ်။အိမ်အများစုဟာမြေမြင့်နှစ်ပြည့်အမြင့်ပိုင်းမှာပဲရှိပြီးတစ်မြို့လုံးရေဒုဖုံးသွားတာမျိုးမဆိုထားနဲ့ခန္ဓာဘက်တောင်ရေမရှောင်ဘူးလို့ပြောကြပါတယ်။ဒါပေမဲ့ဒီနှစ်မှာတော့ရေမကြီးစဘူးကြီးတာမို့အကဲခတ်တွေကဆယ်တွေကိုထောက်ပြလာပါတော့တယ်။မုန်းဆယ်ကြီးဆောက်လိုက်တဲ့အခါစေတုတ္တရာမြို့ဟာဆယ်ယောက်ရောက်နေပြီမို့ဆိုရင်စရာဖြစ်လာပါတယ်။ဒီနောက်ကြီးုံကြီးဝဆယ်ကိုထတ်လုတဲ့အခါမြို့ကိုရေလွှမ်းပါတော့တယ်။တမိုင်းအဆက်ဆက်ရေဘေးမရှိခဲ့ပဲဆယ်နှစ်ခုကြာညက်သွားတဲ့မြို့ဟာဒီနေ့မှတော့မကြုံစဘူးမြေနှိမ်ပိုင်းကအိမ်တွေရေဆုံးဆုံးမြုပ်ပြီးမြေမြင့်ပိုင်းကအိမ်တွေပါရင်ပတ်ထိမြို့ရပါတယ်။မြို့အကျယ်ဝန်းရဲ့85ရာခိုင်နှုန်းနဲ့ကျေးရွာ20ကျော်ရေဘေးတန်တင့်ခဲ့ရပြီးရေပြန်ကျသွားပေမဲ့မြို့ကနှုံးတွေအောက်ရောက်သွားဘူးတော့ရာမို့စစ်တုတ္တရာဒေသခံတွေအနာဂတ်ရေးဆိုရင်နေကြပါတယ်။ဒါကိုရေဘေးကယ်ဆယ်ရေးလုပ်နေတဲ့ကြပြဆရာကြပြဦးဝေကိုငင်းဝေက
ခေင်းလို့ခေါ်ပေါ့။မောင်ခေင်းရေမြို့ရင်းနေနေမှာပေါ့။ဆိုင်ရတဲ့တမိုင်းပါဝင်နေတဲ့ဝေးတွေမိုးရေကံတမိုင်းကြီးတို့အဲ့ဒီနေတော့တမိုင်းကြီးရမတ်ကအောက်ဖက်မှာကဒီလိုကြီးသွားတယ်ဆယ်တူရှိတယ်။အဲ့ဒီဆယ်ကြီးမျက်စိကြားမှာရှိနေတဲ့အတွက်နောင်နဲ့နောင်နဲ့ဒီမှာလည်းဒီလိုပဲအလားတူကြီးတဲ့ပြဿနာတွေဒီလိုဆိုးသွားတဲ့ပြဿနာတွေဖြစ်လာလေဦးမယ်လို့အားလုံးကတော့ယုံကြည်နေကြတယ်။ဒါကြောင့်မို့လို့ဒီလိုရဲ့အနာဂတ်ကမရှိအောင်လို့ပ
ါ။ကြပြဆရာကိုငင်းဝေကစေတုတ္တရာမြို့ကိုရေအောက်ကကုန်းထလာခဲ့ရတဲ့မြို့ကလေးလို့တင်စားပေမဲ့နှုံးတွေကြောင့်ရုံမထနိုင်တော့တဲ့ချင်းကိုင်းပြည့်ရွာပွင့်တော့ရွာနဲ့ငလေးရွာရဆိုရင်ရွာလုံးကျုပ်ပျက်စီးသွားပြီးလူနေလို့မရတော့တာမို့ရေကြီးရမျက်နှာရမရှာကြပါမိ့ရွာပါပြောင်းရရွှေ့ရပါတော့မယ်ဆင်းပြောင်းဦးစီးဌာနအငင်းစားညွှန်ကြားရေးမှုဦးထွေးမြင့်ကဒီလိုအထက်အောက်ဆယ်ရီဆိုရင်ရေပေါ်လွှဲနိုင်နေမှုလို့ရဲလို့11 web tv နဲ့တီးတန့်တွဲဆုံမင်းမြန်ကမှပြောကြတာပ
ါမုံတမန်နဲ့ကျောင်းကြီးဝဟာထက်အောက်တလို့ဆောက်ချင်းအပြင်ဘလောက်အန်တယ်ရှိမလဲဆိုတာထင်ရှားပါတယ်ဒီဆယ်ကိုမချို့အောင်မပေါက်အောင်လုံးဝမချို့အောင်လုတ်တဲ့စံချိန်စံညုံးနဲ့ရှိပါတယ်ဒီစံချိန်စံညုံးကိုဘယ်မှာရှာတွေ့နိုင်လဲဆိုရင်ကြောက်ဆယ်ခရိုင်ပန်းလောင်ချောင်းအထက်မှာကင်းသားဆယ်လို့လည်းခေါ်ပါတယ်ညောင်ကျဆယ်လို့လည်းခေါ်ပါအဲ့ဒီဆယ်မှာကံရည်ကများလုံးအကြည့်ပမာတမန်ပေါ်မရှန်အောင်ရေလွဲဆယ်ကို99နဲ့ထုတ်နိုင်အောင် PMF ဆိုတဲ့အစ် PMF ဆိုတာတွတ်ချက်လို့စဉ်းစားလို့ရသမျှတဲ့မှာအမြင့်ဆုံးစံချိန်အဲ့ဒီစံချိန်ကိုခနိုင်အောင်တွတ်ပမာဆောက်ထားတယ်ရေလွဲတဲ့အလုပ်ကိုလှုပ်ထားတယ်ရေပိုလွဲကိုဒီဇိုင်းလုပ်တဲ့နေရာမှာအင်တာအရေးကြီးပါတယ်အမေရိကန်မှာ70မှ80လောက်ပျက်စီးသွားတယ်40အရာဂိုင်းနှုန်းကရေပိုလွဲမလုံတော့လို့ရေပိုလွဲကိုဘိုင်လောနဲ့ထိန်းထားပါတယ်
စစ်တုတ္တရာရဲ့အင်းကြီးချင်းပွင့်မြူဆိုရင်လေຫນွေစဘာမိုးစဘာစိုက်လေရီနဲ့စိမ့်လန်းตายရတဲ့မြို့ပဲဖြစ်ပါတယ်။ตาตาရာရာရှိခဲ့တဲ့ပွင့်မြူမြို့နယ်လဲရေဘေးနဲ့မလွတ်ပဲမုံချောင်းမေးကအင်းအောင်ရွာကကိုင်းတွေချမ်းမြေတွေကသဲတွေပုံသွားလို့လုတ်ကင်လို့မရတော့ဘူးလို့သစ္စာကတူကပြောတာပါ
ငါပြောကြအေက20အကုန်မြုပ်အခိုင်နေအရင်အမာနဲ့အကုန်တဲတွေဖုံးသွားတာပေါ့တဲတွေမှာအဟွာလောက်ရှိရဲဝါတထောက်လောက်ရှိတယ်ဘာလှုပ်စားလို့မရတော့ဒီတိုင်းပဲတိုင်းနေရတာပဲဘာကြည့်နေရတာအဲ့တဲတွေကိုဘာလှုပ်ကင်စားလို့လည်းမရဘူးပဲဝေချိုင်းရေးလေးရတာလေးစားနေရတယ်ဝေချိုင်းရေးကလည်းလောက်လောက်ငါငါဝေမပေးဘူ
းမုံညောင်စတင်မြပြခန့်နဲ့ချင်းပြေနေမှာ250ကျော်အတွင်းစံရင်တင်အောင်ဇူလိုင်လမှာမူတည်တန်ခဲ့ပါတယ်မုံညောင်ဖြတ်တန်းစီးစင်းနဲ့စစ်တုတ္တရာမြို့မှာ ရေပြန်ကျသွားပြီမဲ့နုံတွေကရေနဲ့ပြန်ပါမသွားတော့တဲ့အတွက်မြို့သက်တမ်းအနည်း900ကျော်မှာပထမဆုံးကြိမ်နုံတင်ခံရတဲ့မြို့ဖြစ်သွားခဲ့ရပါတယ်ဒီလိုရေကြီးရေရှမ်းမြို့ဆိုရင်မိုးသည်သည်ထန်ထန်ရွာလို့ရေကြီးရတယ်လို့တာဝန်ရှိသူတွေမီဒီယာတွေကအကြောင်းပြတတ်ပြီးအကျိုးနဲ့အကြောင်းဆက်ဆက်ပြီးမဖော်ပြတာများတယ်လို့လည်းသဘာဝထိန်းသိမ်းရေးပညာရှင်တွေကသုံးသပ်ကြပါတယ်ရှင်